ကိုကျော်ထင်သတင်းပေးပို့ခဲ့တာပါရှင်။ဒါကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေပါ။ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကတော့ကြမ်းကင်ဖွံ့ဖြိုးရေးပါတီနဲ့သူတို့နဲ့နီးစပ်တဲ့ပါတီတွေကအနိုင်ရနေပါတယ်။အများအားဖြင့်နိုင်မဲ့အခြေအနေရှိနေတာကကြိုတင်မဲရီကြောင့်ပဲဖြစ်တယ်လို့ပြန်ဘက်ပါတီတွေကပြောနေကြပါတယ်။ဒီအခြေအနေအားလုံးကိုတော့စုံစမ်းထားတဲ့နူပန်ကပြောပြပေးပါရှင်
။ဟုတ်ကဲ့အခုပါတီတတော်များများကတော့တဝက်ကြော်ကြော်တည်နေကြပါပြီ။ဒါပေမဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတွေကိုမတမာမှုနဲ့ရထားတဲ့ကြိုတင်မဲနယ်ပဲနိုင်နေတယ်လို့ပါတီတွေကမကြေမနပ်ဖြစ်နေပါတယ်။မြစ်ကြီးနားမြို့ကတာဆညပါတီကတော့အခုလိုလုံရက်တွေကိုကော်မရှင်ကိုအရေးယူပေးဖို့စတင်ထားတယ်လို့ပါတီအဖွဲ့ဝင်တယောက်ကအခုလိုပြောပါတယ်
။နောက်ဆုံးအခြေအနေကမဲတွေကဟိုစာကြိုတင်မဲနယ်ပဲသူတို့အနိုင်ပိုင်းနေတယ်လေ။ဒီသူလူတို့ဦးသိန်းစောကသူတို့ကြိုတင်မဲတွေနဲ့အနိုင်ရထားပါတယ်အခုလောလောဆယ်မှာတော့ကြိုတင်မဲဆိုတာကသူတို့လူနဲ့သူတို့လှုပ်သွားတဲ့ကိစ္စဆိုတဲ့အခါကျတော့ဘယ်လိုနည်းနဲ့ဖြစ်ဖြစ်သူတို့ကလှုပ်မှာပဲနိုင်အောင်လှုပ်မှာပဲသူတို့ကဆိုတော့ရိုးရိုးသားသားသာအကုန်လုံးအခုကျမတို့တပ်ဆညကရတဲ့မဲဆိုတာရိုးရိုးသားသားနဲ့မဲယုံမှာလာပြီးတဲ့မဲတွေပဲအဲ့ဒါမှသူတို့ကကြိုတင်မဲတွေနဲ့ပြန်ပြီးထေလိုက်တဲ့အခါကျတော့ကျမတို့ဘက်ကတော့မဲနေသွားတဲ့သဘောမျိုးပါပဲ
နောက်ပြီးတော့ဖက်ကတ်မြို့နယ်ကကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ကချင်ပြည်နယ်တိုင်းမူဟောင်းဦးအောင်မြင့်နဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဒေါ်ဗုဒ္ဓါကဦးအောင်မြင့်ကိုနောက်ဆုံးအခြေအနေအထိမဲရီအများအပြားအပြက်အသက်အနိုင်ရနေပေမဲ့ကြိုတင်မဲမှာတော့စိုးရိမ်စရာရှိနေတယ်လို့ပြောပါတယ်
။ဘလို့လည်းမသိဘူးမနေ့ညလည်းဆယ်နှစ်ဟောပေါ့ဆယ်နှစ်နာကျော်အထိကိုသူတို့ကကြိုတင်မဲကြီးတာမကြည့်သေးဘူး။ကြိုတင်မဲတော့ပဲသူတို့နိုင်နိုင်မှာပါဒီတိုင်းဆိုတော့မနိုင်ပါဘူး။အခုထစ်ထားတဲ့ကြိုတင်မဲကသူကပုံစံထစ်ထားတာလေးပါ။ဒီတော့လည်းကြံ့ခိုင်ထဲမှာပဲပုံစံတပုံစံထဲပဲဖြစ်တယ်။သူတို့ပြောတော့ဒီဟိုဘောနောနာမကျတဲ့ဆေးရုံကလူနာရီအချုပ်ခန်းကလူကြီးလို့ပြောတယ်။ဒါပေမဲ့ဖြစ်ပုံဖြစ်မရအကုန်လုံးတပုံစံထဲဖြစ်နေပါ။ကျမတို့အရေးယူမှာပါသူတို့ကိုအားလုံးကျမတို့ဒီပါတီအားလုံးစုပေါင်းပြီးတော့သူတို့ရဲ့တိချက်တရားအများကြီးသူတို့ရဲ့လှုပ်ချက်တရားအများကြီးပါသူတို့ခိုးနေတာတွေတိုက်ပြီးတော့မအုပ်ချုပ်သေးဘူးဒီလောက်ခိုးနေလေဆိုတော့တိုက်ပြီးအုပ်ချုပ်လို့ရှိရင်လေပူဆိုးရမယ်အဲ့တော့ကျမတို့ဒီဟာတွေကိုကျမတို့တိုက်ဖြစ်မှာပဲဖြစ်မှာ
အစိုးရနဲ့ယင်းနီတူကချင်ဒီမိုကရေစီတစ်တက်မတော် NDAK ရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့ဦးစကုံတင်ရင်ကလည်းတန့်ကန်ဖွံ့ဖြိုးရေးအဖွဲ့နဲ့မဟာမိတ်ဖွဲ့ပြီးတတိပုဂ္ဂလအမျိုးသားလွတ်တော်ကိုယ်စားလှယ်အနေနဲ့တရုတ်နယ်ဆက်ပန်ဝါမြို့နယ်ကတဆညနဲ့ရှင်ပြန်ရမှာအနံ့ရသွားပါတယ်ဥစကုံတင်ရင်နဲ့အတူတခြားတန့်ခိုင်ဖွံ့ဖြိုးရေးပါတီကတခြားတန့်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တယောက်ကလည်းနိုင်သွားတဲ့နေရာမှာမဲမတမာမှုတွေနဲ့ဖြစ်တယ်လို့ပေါင်ဝါဒေတာခန့်တယောက်ကအခုလိုပြောပါတယ
်ကျွန်တော်ပြောလို့ရတာကတော့အဲ့ဒီကျူတီမဲရဲ့နောက်ပြီးမှအဲ့ဒီဟိုတချို့ကြတော့အဲ့ဒီဗာလဲဟိုမှာလောင်းကစားဝိုင်းလာလို့တဲ့တရုတ်အမျိုးသားတွေတချို့ထည့်ပေးပါတယ်ခင်ဗျအဲ့ဒီလူတွေရဲ့မဲနဲ့တို့ကမဖြစ်မနေထည့်ခိုင်းတဲ့ဟာရဲ့နောက်ပြီးမှခုနပြောတဲ့အဲ့ဒီလီဆိုတိုင်းသားတွေကြတော့အဲစာမတက်ဘူးလေအဲ့ဒီမှာဒီမှာချိရမယ်ဒီမှာချိရမယ်ချိပေးမယ်ချိပေးမယ်ဆိုပြီးအဲ့ဒီမဲရုံမိုးကိုယ်တိုင်ကအဲ့ဒီဟိုဘက်ကိုချိပေးတဲ့အနေထားနဲ့အဲ့လိုမျိုးဖြစ်သွားပါလားခင်ဗ
ျအခုလိုအစိုးရနဲ့မနှိစက်တဲ့လွတ်တော်ကိုယ်စားတွေကတော့တန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့မဲညစ်တာတွေကြောင့်မတည်မနှက်မှုတွေနဲ့တိုင်တန်းဖို့အတွက်ပြင်ဆင်နေကြပေမဲ့တန့်ခိုင်ဖွံ့ဖြိုးရေးပါတီခွဲထွက်စည်းလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီ UDPKS ပါတီတွေလိုလွတ်တော်တွေကတော့မြို့နယ်တွေမှာတတော်များများအခြေအနေကောင်းနေကြတယ်လို့ပြောပါတယ်မြစ်ကြီးနားကအမျိုးသားလွတ်တော်နေရာမှာဥက္ကဋ္ဌထင်နန်းကတော့ကြားဖြူပါတီကိုအပြည့်အသတ်နိုင်လိုက်ပြီဖြစ်ပါတယ်ဆက်လက်ပြီးလဲနောက်ကြံမြို့နယ်တွေမှာကိုယ်စားလှယ်တွေအားလုံးအနိုင်ရမယ်လို့ယုံကြည်စွာနဲ့မျှော်လင့်ဆောင်စားနေကြကြောင်းပါတီအဖွဲ့ဝင်တွေကဆိုပါတယ်ကချင်ပြည်နယ်မှာတော့အများစုမှာကြိုတင်မဲကလွဲလို့ကချင်ပြည်သူလူထုတွေအများစုမဲထည့်ခဲ့ကြတာကတော့တဆညပါတီနဲ့ NDF ပါတီကိုဖြစ်တယ်လို့ပြောပါတယ်ရှင်